në vazhdim të dashur miq, bashkë do të ndjekim ajetet nga Kurani famëlart.
A'udhu billahi minash shaitanir rajim. Bismillahir rahmanir rahim. فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ وَأَمَّا إِذَا مَبْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ كَلَّا بَلْ لَا تُكْرِمُونَ الْيَتِيمِ وَلَا تَحَاضُّونَ عَلَى طَعَامِ الْمِسْكِينِ وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا وَتُحِبُّونَ الْمَالَ حُبًّا جَمًّا كَلَّا وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا يقول يا ليتني قدمت لحياتي فيومئذ لا يعذب عذابه أحد ولا يوثق وثاقه أحد يا صدق الله العلي العظيم.
E njeriu, kur e sprovon Zoti i tij, e nderon dhe begaton, ai thot: Zoti im më ka nderuar. Por kur për ta sprovuar ja pakson furnizimin, ai thot: Zoti im më ka nënçmuar. Jo, nuk është ashtu. Por ju nuk përfillni bonjakun, nuk cytni njëri tjetrin për ta ushqyer të varfrin dhe ju e hani me të madhe trashëgimin dhe pasurinë e doni së tepërmi. Jo, mosni ashtu. Kur të dridhet toka një pasnjëshëm dhe kur të vi Zoti yt dhe ëngjë që ndrojnë radhë-radhë, dhe atë ditë cilet gjehenemi e atë herë, njeriut i bje në mënd e pringa ati për kujtimi. E thot, ah, gjori unë, si kur të isha para përgatitur për jetën time. Atë ditë, askush nuk mund të ndonoj si ai, dhe askush si ai nuk mund të lidh në pranga. O ti shpirti bindur plotësisht, ktheu te Zoti yti vetë kënaqur e i pranuar, hynë në turmën e robërve të mi dhe hynë në gjenetin tim.
Në emër të Zotit Mëshiruesit Mëshirëbërësit, të nderuar dëgjues, programet e radios së Republikës Islamike të Iranit në gjuhën shqipe përfshin lajme dhe komente të transmetuara direkt, si dhe emisione me tema të ndryshme sociale, politike, kulturore, letrare dhe islame, të cilat transmetohen në mënyrë të regjistruar. Të nderuar dëgjues, programin e mëngjesit të zërit të Republikës Islamike të Iranit në gjuhën shqipe transmetohet nga ora 8:20 minuta deri në orën 9:20 minuta, e ndërsa programi i mbrëmjes në orën 20:20 minuta deri në orën 21:20 minuta. Programin tonë mund të ndiqni live në përmjet aplikacionit të celularit në versionin iPhone dhe Android, që merret falas në sajtin tonë të internetit www.albanian.irib.ir. Gjithashtu mund të informoheni mbi lajmet më të fundit nga rajoni e nga bota dhe frekuencat e radios në adresat tona në rrjetet sociale si Google Plus, Twitter dhe Facebook me adresë http://www.facebook.com/albanianradio. Ritransmetimin e programit të mbrëmjes mund ta ndiqni nga ora 22:20 minuta deri në orën 23:20 minuta nëpërmjet aplikacionit të celularit dhe transmetimit digital në satelitin Eutelsat.
القرآن نور يضيء القلب والروح حقا
të Zotit, mëshiruesit, mëshirëbërësit. Përshëndetje të nderuar dëgjues, jemi sërish bashkë me një tjetër edicion të serive tona me titull Rruga drejt së vërtetës. Ashtu si në emisionet e kaluara dhe kësaj radhe, do të tentojmë të bëjmë një komentim të lehtë të disa ajeteve kuranore. Qëndroni me ne në vazhdim.
Fillimisht të dashur dëgjues, juftem të ndiqni ajetin 150 të surës A'raf.
Walamma raja Musa ila qaumihi ghadban asifan qala bi'sa ma khalaftumuni min ba'di a'jiltum amra rabbikum. وألقى الألواح وأخذ برأس أخيه يجره إليه قال ابن أم إن
القوم استضعفوني وكادوا يقتلونني فلا تشمت بي الأعداء ولا تجعلني مع القوم الظالمين.
E kur u kthye Musai shumë i hidhëruar te populli i vet, tha: Sa keq, më pas keni zëvendësuar pas shkuarjes sime? A e ngutët pritjen, urdrin e Zotit tuaj? I hodhi pllakat dhe e zuri për flokë, kokë, vëllain e vet, duke e tërhequr nga vetja. Ai, vëllai Harun, tha: O biri nënës time, populli më mundi dhe gati më mbyti. Mos i kënaq me mua armisht dhe mos më konsidero mua me njerëzit mizor.
Në emisionin e kaluar të dashur dëgjues theksuam se Hazreti Musa i paqja qoftë me të urdhërua që të shkojë në kodrën Tur dhe atje të qëndrojë për 30 ditë. Për të pranuar shpalljen dhe qëndrimi i tij në këtë vend u zgjat edhe për 10 ditë më shumë dhe po kjo çështje u bë shkak që populli të besojë fjalëve se Musa i ka vdekur. Kështu që u krijuan kushtet që populli të pranoj viçin e krijuar nga Samëri. Kjo jetë thekson se kur Hazreti Musai, paqja qoftë me të, u kthye nga mali Tur, u përball ashpër edhe me popullin edhe me vëllain e vet Harunin. Hazreti Musai tha popullit Beni Israel se ju gjatë mungesës sime ishit popull shumë i keq për mua dhe nuk pritet që të shihni se ç'ishte urdhri i Zotit që më ftoi mua të shkoj në kodrën Tur dhe zgjati për 10 ditë më shumë që ndresën tim atje. Musa i paqja qoftë me të në atë moment me hidhërim e tërhoqi drejt vetes edhe vëllain e tij Harunin duke e dënuar për shkak të paaftësisë në udhëheqjen me popullin. Por Haruni u përgjigj. Ata u larguan prej meje, sado që unë i këshillova, nuk më dëgjuan. Madje deshën edhe të më vrisnin. Pra, unë nuk jam fajtor dhe mua mos më vendos në radhët e njerëzve mizor. Nga ky ajet mësojmë se
ne duhet që përballë devijimeve shoqërore të tregohemi të prerë dhe të shprehim hidhërimin ton, ashtu siç veproi dhe Imam Khomeini rahmatullahi alej përballë librit të Selman Rushdiut, Vargjet Satanike. Përballë devijimeve nuk duhet që të shkojmë në postin apo lidhjet familjare, por duhet që në mënyrë të prerë të kundërvihemi këtij fenomeni shkatërrues dhe për këtë të krijojmë llogari dhe prej përgjegjësve më të lartë. Ndër mangësitë e çdo lëvizje dhe revolucioni është kthimi i popullit në të kaluarën dhe liderët e shoqërisë duhet që të parashikojnë këtë çështje dhe të parandalojnë një gjë të tillë.
Ndërsa tani, juftojmë të ndiqni ajetin 151 të surës Araf.
Qala rabbi ighfirli wa li akhi wa adkhilna fi rahmatika wa anta arhamur rahimin.
Musa i tha, Zoti im, më fal mua dhe vëllain tim dhe na dhuro mëshirën tënde, se ti je mëshirues i mëshiruesve.
Kur Musai a.s. u qetsua pas hidhërimit që e përfshiu për një moment, u pendua dhe kërkoi falje nga Zoti, që e ndëshkoi vëllain e tij Harunin përballë popullit, si dhe kërkoi falje nga Zoti për Harunin, kërkoi falje edhe për mundësinë që ndoshta të ketë bërë ndonjë lëshim përballë popullit Beni Israelit. Hazreti Musai, paqja qoftë me të, kërkoi falje nga Zoti i Madhërisëm sepse pendimi është qelësi i mëshirës hyjnore. Dërsa tani, juftem të ndiqni ajetin 152 të surës Araf.
Innal ladhina ittakhadhu al-'ijla sayanaluhum ghadabun min rabbihim wa dhillatun
في الحياة الدنيا وكذلك نجزي المفترين.
Nuk ka dyshim se ata që adhuruan viçin ka për t'i përfshirë përbuzja nga Zoti i tyre dhe nën çmimin në jetën e dynjas. Kështu ish problem me dënim trilluesit e renas.
Edhe pse Hazreti Musai, paqja qoftë me të, u kthye nga kodratur dhe u dëshprua nga puna e popullit të vet, një pjesë e popullit vazhdoi adhurimin e viçit të Samerit. Në këta jetë, Zoti i plot fuqishëm thekson se ky grup që në këtë botë ka fituar përbuzjen hinore, në këtë botë do të nënshmohet sepse u njohën me të vërtetën, por nuk e pranuan atë. Nga ky ajet mësojmë se
hidhërimi i të dërguarve të Zotit sjell edhe hidhërimin hynor. Largimi prej rrugës së të dërguarve hynor dhe ndjekja e rrugës së liderëve mashtrues sjell përbuzjen dhe nënçmimin në jetën e kësaj bote.
Ndërsa tani të dashur dëgjues, do të dëgjojmë ajetin 153 të surës A'raf.
Walladhina 'amilus sayyi'ati thumma tabu min ba'diha wa amanu inna rabbaka min ba'diha laghafurur rahim.
E ata që bën vepra të këqija e pastaj e penduan pas tyre dhe besuan sinqerisht. Zoti yt ua fal gabimet dhe është mëshirues, pas pendimit të tyre.
Kjo ajet, të nderuar dëgjues, u referohet atyre njerëzve të cilët fillimisht besuan në viçin e ardhur, por pas kthimit të Musait alayhis salam u penduan për gabimin e bërë. Në lidhje me këtë grup, Zoti i plot fuqishëm thotë se nëse ata pendohen dhe kërkojnë falje, Zoti do të pranoj pendimin e tyre dhe do t'i mëshiroj ata, por me kusht që të jenë besimtar të drejtë. Nga kjo ajet mësojmë se
dyert e pendimit gjithmonë janë të hapura, pra nuk ka asnjë lloj kufizimi në kohë apo në vend. Asnjëherë nuk duhet të humbim shpresat tek mëshira hyjnore, sepse Zoti mëshirues fal edhe mëkatet e mëdha. Zoti, përveç që fal mëkatarin, ati i dhuron dhe mëshirën hyjnore.
Dëgjues të dashur, këtu ishte dhe fundi i këtij emisioni për sot. Mirë dëgjofshim në emisionet e ardhshme.
Përshëndetje të nderuar miq. Jemi në podcastin e radhës ku do të flasim përsëri për kolonializimin që nga fillimi i kohërave e deri më ditët e sotme. Ju ftojmë të na ndiqni. Podcast Kolonializimi nga fillimi deri më sot. Programi 6. Në serinë e podcasteve me titull Kolonializimi nga fillimi deri më sot, duke prezantuar fenomenin o gruzit të kolonializimit, diskutojmë historinë, sfondin dhe mënyrën e krijimit të këtij fenomeni në pjesë të ndryshme të botës. Seriali i podcasteve Kolonializimi nga fillimi deri më sot, duke prezantuar fenomenin o gruzit të kolonializimit, trajton historinë, sfondin dhe mënyrën e krijimit të këtij fenomeni në pjesë të ndryshme të botës, dhe duke shqyrtuar shkaqet e shfaqjes dhe krijimit të kolonializimit, prezanton edhe llojet e tij. Në episodin e 6 të këtij podcasti, i cili bazohet kryesisht në materialin e paraqitur në librin Njohja e kolonializimit, të shkruar nga Mustafa Eskandari, prezantohen dhe analizohen dimensionet dhe metodat e kolonializimit. Ju lutemi të qëndroni me ne deri në fund të këtij episodi. Përshëndetje miq të dashur. Jemi pranyrsh me episodin e 6 të podcastit serial Kolonializimi nga fillimi deri më sot. Në episodet e mëparshme jemi njohur me prezantimin e kolonializimit, tiparet dhe epokat e tij të ndryshme. Gjithashtu kemi treguar dhe disa fakte në veçanti për grupet e ndryshme, si grupet dhe organizatat propagandistike të krishtera, orientalistët, këshilltarët, intelektualët dhe njerëzit e pavedishëm të cilët lëvizja kolonialiste i mbështeste për të arritur qëllimet e saj ogurzeza, e gjithashtu kemi folur dhe për dimensionet e metodave të ndryshme të kolonialistëve në aspektet politike dhe kulturore. Tani në episodin e 6 të podcastit Kolonializmi nga fillimi deri më sot, do të flasim për dimensionet të tjera dhe metodat të ndryshme të kolonializmit. Një nga dimensionet e kolonializmit manifestohet në çështjen e ekonomisë. Në dimensionin ekonomik, kolonializëm do të thotë marrja nën kontrolle e ekonomisë së një vendi nga një shtet i huaj, me anë të infiltrimit në ekonominë e atij vendi për të siguruar interesat e kolonialistëve. Dimensioni kolonializmit kryet në përmjet këthimit të shteteve të marra nën kontrol në prodhues të një produkti të vetëm, eksportimin e industrive të montajit, dhënjes së modeleve të zhvillimit, rritjes e interesit të kredive dhe komoditeteve, investimit, uljes së çmimit të lëndëve të para dhe rritjes së çmimit të produkteve të përpunuara industriale. Marrjes së tarifave doganore nga eksportet e shteteve nën kontroll dhe heqjes së tarifave doganore për importet e veta ndaj tyre, krijimin e monopoleve në shitblerje dhe vjedhjes së trurit dhe gjenive. Në sektorin e shndrimit të vendeve të kolonizuara në prodhues të një produkti të vetëm, shtetet kolonialiste me qëllim për të bërë këto vende të varura, përpiqen të bëjnë që ekonomia e vendeve të kolonizuara të jetë e varur duke u kufizuar me një
ose me shumë produkte në mënyrë që ta bëjnë presion mbi popullin e atij vendi, sa herë që të dëshirojnë. Për këtë arsye, në vendet kur bujqësia mund të zhvillohet, ata zbatojnë një politikë për të inkurajuar kultivimin e vetëm një produkti të vetëm, eksportimin e industrive të montazhit, dhënies së modeleve të zhvillimit, rritjes së interesit të kredive dhe komoditeteve, investimit, uljes së çmimit të lëndëve të para dhe rritjes së çmimit të produkteve të përpunuara industriale, marrja e tarifave doganore nga eksportet e shteteve non kontroll dhe heqjes së tarifës doganore për importet e veta ndaj tyre, krijimin e monopoleve në shitblerje dhe vjedhjen e trurit dhe gjenive. Në sektorin e shndrimit të vendeve të kolonizuara në prodhues të një produkti të vetëm, shtetet kolonialiste, me qëllim për të bërë këto vende të varura, përpiqen të bëjnë që ekonomia e vendeve të kolonizuara të jetë e varur duke u kufizuar me një apo më shumë produkte në mënyrë që të bëjnë presion mbi popullin e atij vendi sa herë që dëshirojnë. Për këtë arsye, në vendet ku bujqësia mund të zhvillohet, ata zbatojnë një politik për të inkurajuar kultivimin e vetëm një produkti, dhe në vendet që kanë minjera, ata kërkojnë të inkurajojnë autoritetet lokale që vetëm të nxjerrin dhe të shesin ato lënd minerale. Për shembull, shtetet kolonialiste pas ndarjes së kontinentit të Afrikës mes vete, i shtynë vendet e kolonizuara të prodhonin një lloj të prodhimit bujqësor për t'u eksportuar në vende të tjera. Për shembull, në kuadër të kësaj politike, Ghana eksportonte kryesisht kakao, Senegali kikirik, Sudani dhe Uganda kultivonin dhe eksportonin pambuk, ndërsa Angola kafe. Shpërndarja e burimeve njerëzore dhe financiare të një vendi në rrugën e një prodhimi të vetëm ose të disa produkteve të caktuara, mosplotësimi nevojave të brendshme, varësia e ekonomisë së vendit të kolonizuar nga shitja e atij produkti, ndikimi i krijuar nga luhatjet e tregut të çmimit të produkteve të eksportit dhe heqja e mundësisë së vendit të kolonizuar për planifikim korrekt, janë pasojat që sjell prodhimi i një produkti të vetëm nga ana e vendit të kolonizuar, ndërkohë që në këtë mënyrë garantohet vazhdimësia e sundimit hegemonist të kolonialistëve mbi këto vende. Thank you. Eksportimi i industrive të montimit është sektor tjetër i kolonizimit në dimensionin ekonomik. Industri prodhimi quhen ato industri ku pjesët e një produkti prodhohen në një vend tjetër, por montimi dhe kompletimi atyre pjesëve bëhet në një tjetër vend, ose prodhimi atij produkti të jetë i varur në një mënyrë tjetër nga një shtet tjetër. Të penguar eksportimin e teknologjisë në vendet e tjera dhe për të bërë ato vende të varura, shtetet kolonialiste zakonisht nuk eksportojnë industritë kryesore në këto vende, por eksportojnë në këto vende vetëm ato industri që teknologjinë të cilave e kanë në duart e veta dhe në realitet u dorëzojnë vendeve të tjera vetëm industrinë e montimit të pjesëve. Sigurisht që edhe nëse eksportojnë industrinë kryesore në vendin e fjalë, eksportojnë llojin e vjetër të asaj industrie, produktet e të cilës nuk kanë shumë vlerës në botë, e në fund të fundit, ato vende nuk mund të zhvillohen.
Të dashur miq, këtu përfundon emisioni i sotëm. Ju rikujtojmë se ju mund të na shkruani në adresën Iran, Teheran, Radio Televizioni Republikës Islamike të Iranit, ndërtesa Burun Merzi, Radio Shqiptare, kutia postare 2923 Tiran, kodi postar elektronik WEBHSTER@irib.com. Duke ju falenderuar për vëmendjen, ju ftojmë të na ndiqni nesër në të njëjtën orë.
Թեհրանն է խոսում։ Իրանի Իսլամական Հանրապետության հայերեն ռադիոժամն եք լսում։ Իրանի Իսլամական Հանրապետության հայերեն ռադիոժամի ամենօրյա արտասահմանյան հաղորդումները եթեր են հերարցակվում Երևանի ժամանակով ժամը 20:20-ից մինչև 21:20 րոպեի ընթացքում 31 մետր ալիքի վրա 7255 կիլոհերց հաճախականությամբ եւ ժամը 23:20-ից մինչև 0020 րոպեի ընթացքում միջին ալիքի վրա 702 կիլոհերց հաճախականությամբ Հայերեն ռադիոժամի արտասահմանյան Հաղորդումներին կարող եք հետևել նաև ռադիոժամի iranradio.ir/hyk-ի set-top box-ի բջջային հավելվածի iransat-5-26-i եւ am8-4w արբանյակների միջոցով։
Հանուն բարձրյալն Աստծո, բարի երեկո, հարգարժան ռադիոլսող բարեկամներ, բարի հանդիպում։ Ուղիղ եթերում իր աշխատանքն է սկսում Իրանի Իսլամական Հանրապետության ձայնի հայերեն ռադիոժամը։ Մայրաքաղաք Թեհրանում ժամը 19:55 րոպե։ Տաղավարում են Աշտին Ալավերդյանը եւ Շողի Քեշիշյանը։ Երեկուն շաբաթ է, թվականիս սեպտեմբերի 20-ը, իրանական 1404 թվականի Շահրիվեր ամսի 29-ն է։ Մեր ծրագիրը այս երեկո ձեզ համար։ Հարգելի ռադիոլսող բարեկամներ, նախ դուք կլսեք Այաններ Խուրանից, ռադիո Գովասից հետո ժամը 20-ին կհաղորդենք լուրեր։ Լրատվության բաժնում ձեր ուշադրությանը կներկայացնենք այսօրվա համար նկատի առած քաղաքավարելուցական հոդվածը, որը կրում է հետևյալ խորագիրը. Իրանի նկատմամբ պատժամչոցների չեղարկման ժամկետը երկարացկելու մասին բանաձևին ընդդիմանալը, ինչու է արևմուտքը ձգտում ուժեղացնել ճնշումը Թեհրանի վրա։ Լուրերին կհաջորդի ուրեմն քաղաքավարելուցական հոդվածը եւ ծրագրի երկրորդ բաժնում, հարգելի բարեկամներ, դուք կլսեք երկու ռադիոհաղորդումներ հետևյալ խորագրերով՝ գրքի հմայքը, Իրանի ավանդական երաժշտությունը։ Մնացեք մեզ հետ։
Բիսմիլլահիր ռահմանիր ռահիմ։ الحمد لله الذي له ما في السماوات وما في الأرض وله الحمد في الآخرة وهو الحكيم الخبير يعلم ما يلج في الأرض وما يخرج منها وما ينزل من السماء وما يعرج فيها وهو الرحيم الغفور وقال الذين كفروا لا تأتين الساعة قل بلى وربي لتأتينكم عالم الغيب لا يعزو عنه مثقال ذرة في السماوات ولا في الأرض لا يعزب عنه مثقال ذرة في السماوات ولا في الأرض ولا أصغر من ذلك ولا أكبر إلا في كتاب مبين ليجزي الذين آمنوا وعملوا الصالحات أولئك لهم مغفرة ورزق كريم والذين سعوا في آياتنا معاجزين أولئك لهم عذاب من رجز أليم
Այս հաղորդման ընթացքում կլսենք Սաբա Սուրայի առաջինից 5-րդ հայաները։
Գովյալ է Աստված, երկինքների ու երկրի տիրապետությունը նրանն է։ Հանդերձյալ կյանքի փառքը նույնպես Աստծունն է։ Նա իմաստուն է ու գիտի, թե ինչ է մտնում աշխարհ ու ինչ է դուրս գալիս աշխարից։ Գիտի, թե ինչ է իջնում երկնքից ու ինչ է բարձրանում երկինք։ Աստված գտած է և գիտի ամեն ինչ։ Անհավատներն ասում են, հարության ժամը չի գալու։ Ասա նրանց, երդվում եմ Աստծով, որ այդ ժամը գալու է։ Հավիտենականը, ով ծանոթ է գաղտնիքներին, հաշիվ է պահանջելու ձեզնից, նրա աչքից անգամ մի հյուլե չի վրիպելու երկինքներում ու երկրում, նույնիսկ նրանից ավելի փոքր բանը, ինչպես և ավելի մեծը, որ գրված է հայտնության գր, որպեսզի այն հավատացյալներին, որ բարիք են գործել առատորեն, վարձատրի, նրանք վայելելու են Աստծու ողորմությունը և մեծ արժեք ապրուստի միջոցները։ Այն ամբարիշտը, որը ցանկանում է ժխտել մեր այաները, որպեսի մեզ տկարացնի, ամենասոսկալի չարչարանքների զոհն է դառնալու։
Բարի երեկո, եթերում է Իրանի Իսլամական Հանրապետության ձայնի հայերեն ռադիոժամը։ Հարգելի բարեկամներ,
վճային հավելվածի միջոցով
հասանելի են հայերեն ռադիոժամի ուղիղ եթերով հեռարձակվող
և արխիվային բոլոր հաղորդումները։
Բջային հեռախոսի ավելվածը
կարող եք ներբեռնել
հայերեն ռադիոժամի կայքից
parstoday.ir/hy։
Թեհրանն է խոսում, ժամը 20-ն է, եթերում լրատվության ժամը, խոսափողի մոտ են Արթին Ալավերդյանը և Շողի Քեշիշյանը։
Այս պահին ներկայացնում են գլխավոր լուրերի խորագրերը։ Գրոսի եթե հեռախոսազրույցում առաջին նշել է, որ ցանկացած անարդար ճնշում կհանգեցնի լարվածության սրման։ Մաքում Իրանի մշտական ներկայացուցիչը նշել է, Իրանը մերժում և դատապարտում է Եվրոերյակի անօրինական գործողությունները։ Մաքում Ռուսաստանի դեսպան Վասիլի Նեբենզյան ասել է, մենք չենք տեսնում որևէ պատճառ Իրանի դեմ անվտանգության խորհրդի պատժամիջոցները երկարաձգելու համար։ Ուլյանովն ասել է, Ռուսաստանը և Չինաստանը նոր նախաձեռնություն են ներկայացնելու Իրանի միջուկային խնդրի լուծման համար։ Հայաստան Հանրապետության վարչապետն ասել է, գնալու ենք Ռուսաստանի հետ հարաբերությունների ամրապնդման ճանապարհով։ Խաղաղության համաձայնագիր կնքելու համար պետք է վերացվեն Հայաստանի սահմանադրության մեջ տարածքային պահանջները, հայտնում են Ադրբեջանի արտաքին գործերի նախարարությունից։ Այս եւ այլ թեմաների մասին քիչ անց։
ՄԱԳԱՏԵ-ի գլխավոր տնօրեն Ռաֆայել Գրոսի հետ հեռախոսազրույցում անդրադառնալով հակաիրանական պատժամիջոցների չեղարկման մասին բանաձևի նախագծի չհաստատվելուն, Իրանի Իսլամական Հանրապետության արտաքին գործերի նախարար Աբբաս Արաղչին ասել է, որ դա քաղաքականացված քայլ է և անարդար ճնշում, որն էլ կարող է հանգեցնել լարվածության սրման։ Իրան Պրես լրատվական գործակալության հաղորդման միջազգային ատոմային էներգիայի գործակալության գլխավոր տնօրեն Ռաֆայել Գրոսին ուրբաթ երեկոյան հեռախոսազրույց է ունեցել Իրանի արտգործնախարար Աբաս Արաղչիի հետ։ Հեռախոսազրույցում կողմերը քննարկել են Իրան ՄԱԳԱՏԵ համաձայնագիրը և ՄԱԿ-ի անվտանգության խորհրդի ներկայացված պատժամիջոցների չեղարկումը շարունակելու մասին բանաձևը։ Արաղչին քննադատել է ՄԱԳԱՏԵ-ի կառավարիչների խորհրդի նիստի քաղաքականացված մթնոլորտը։ եւ ընդգծել, որ գործակալության հետ Իրանի համագործակցությունը զուտ տեխնիկական բնույթ է կրում եւ իրականացվում է միջազգային կանոնակարգերի շրջանակներում։ Արաղչին նաև նշել է, որ Իրանը որպես պատասխանատու երկիր միշտ հետևել է դիվանագիտության և տեխնիկական համագործակցության ուղուն իր միջուկային ծրագրի հետ կապված հարցերը լուծելու համար, և չի ընդունում որևէ քաղաքական գործողություն և անարդար ճնշում, որը կարող է հանգեցնել լարվածության սրման։ ՄԱԿ-ի անվտանգության խորհրդի ուշփաթորը մերժեց Իրանի դեմ պատժամիջոցների չեղարկումը շարունակելու վերաբերյալ խորհրդի ռոտացիոն նախագահող Հարավային Կորեայի ներկայացրած բանաձևի նախագիծը։ ՄԱԿ-ում Իրանի դեսպան Ամիր Սայիդ Իրավանին կտրականապես մերժել է սեպտեմբերի 28-ին հակաիրանական պատժամիջոցների վերաակտիվացման մասին հայտարարությունը, ընդգծելով, որ այդ քայլը իրավական ուժ չունի և որ Իրանը ոչ մի կերպ չի ընդունում այն։
ՄԱԿ-ում Իրանի մշտական ներկայացուցիչը հայտարարել է, որ Իրանի միջուկային ծրագիրը ոչ ռումբով կկործանվի, ոչ պատժամիջոցներով կկանգնեցվի, ոչ էլ կշեղվի իր խաղաղ ուղուց։ ՄԱԿ-ում Իրանի մշտական ներկայացուցիչ դեսպան Ամիր Սայիդ Իրավանին ուրբաթորեն արձագանքելով ԱԽՏ Չեղյալ հայտարարված հակաիրանական բանաձևերը Եվրոերիակի կողմից վերականգնելու ապակառուցողական քայլին, հայտարարել է, որ այն շրջանցում է ՀԳՀՑ-ի վեճերի լուծման մեխանիզմը, չունի իրավական հիմք և անվավեր է, նշելով, որ Իրանի միջուկային ծրագիրը չի ոչնչացվի ռումբով, չի կանգնեցվի պատժամիջոցներով, ոչ էլ կշեղվի իր խաղաղ ուղուց, Իրավանին հավելել է. Նրանք, ովքեր չեն կատարել իրենց պարտավորությունները, այժմ չեն կարող չարաշահել 22-31 բանաձևը պատժամիջոցների ավտոմատ վերադարձի համար։ Սա գործընթացի քաղաքական չարաշահում է։ Հենց Միացյալ Նահանգներն էր, որ դուրս եկավ ՀԳՀՑ-ից, Եվրոերիակն էր, որ չկատարեց իր պարտավորությունները, և հենց Իսրայելի ռեժիմն էր, որ Միացյալ Նահանգների աջակցությամբ հարձակվեց Իրանի միջուկային օբյեկտների վրա։
ՄԱԿ-ի անվտանգության խորհրդի նիստում Ռուսաստանի մշտական ներկայացուցիչը, հայտարարելով Իրանի դեմ պատժամիջոցների ռեժիմի երկարացկմանը իր երկրի անհամաձայնության մասին, ասել է, Իրանի դեմ պատժամիջոցների վերացումը միակ ճիշտ և անփոխարինելի որոշումն է, հղում անելով 10 լրատվական գործակալությանը, Տասնիմ գործակալությունը հաղորդել է, որ ՄԱԿ-ում Ռուսաստանի մշտական ներկայացուցիչ Վասիլի Նեբենզյան հայտարարել է, որ Ռուսաստանը որևէ պատճառ չի տեսնում Իրանի դեմ պատժամիջոցների ռեժիմը երկարացկելու համար։ Նա ուշփաթ երեկոյան ՄԱԿ-ի անվտանգության խորհրդի նիստում ասել է, Բրիտանիան, Գերմանիան և Ֆրանսիան քրոնիկ կերպով խախտել են ՄԱԿ-ի անվտանգության խորհրդի բանաձևը Իրանի միջուկային ծրագրի վերաբերյալ։ Համատեղ գործողությունների համապարփակ ծրագրի տրամաբանությունը նախատեսում էր Իրանի դեմ բոլոր սահմանափակումների աստիճանական վերացում, և մենք համոզված ենք, որ չկա որևէ պատճառ, որ այդ սահմանափակումները չավարտվեն այս տարվա հոկտեմբերի 18-ին։ Ռուս դիվանագետը ընդգծել է, որ Իրանի դեմ պատժամիջոցների վերացումը միակ ճիշտ և անփոխարինելի որոշումն է։ Նույն օրը Իրանի փոխարտգործնախարար Սայիդ Խաթիբզադեն հիշեցրեց, որ եվրոպական երկրների կողմից Իրանի դեմ պատժամիջոցները վերականգնելու պահանջը ռազմավարական առումով սխալ որոշում է և լարվածության սրման պատրվակ։ Նշենք, որ ՄԱԿ-ի անվտանգության խորհուրդը ուշփաթ օրվա նիստում մերժեց Իրանի դեմ պատժամիջոցների չեղարկման ռեժիմը պահպանելու վերաբերյալ բանաձևի նախագիծը, որը վերաբերում է 2015 թվականին համատեղ գործողությունների համապարփակ ծրագրի ստորագրումից հետո չեղարկված սահմանափակումներին։
Վիեննայում գտնվող միջազգային կազմակերպություններում Ռուսաստանի մշտական ներկայացուցիչը լիբանանյան լրատվամիջոցներին հայտնել է, որ Մոսկվան և Պեկինը կներկայացնեն Իրանի միջուկային խնդիրը լուծելու նոր նախաձեռնություն։ Իսկ նաև փոխանցում Վիեննայում գտնվող միջազգային կազմակերպություններում Ռուսաստանի մշտական ներկայացուցիչ Միխայել Ուլիանովը ուրբաթորը հայտարարել է, որ Մոսկվան և Պեկինը շուտով կներկայացնեն Իրանի միջուկային խնդիրը լուծելու համատեղ նախաձեռնություն։ Ալմայադին հեռուստաընկերության հետ զրույցում ռուս բարձրաստիճան դիվանագետը նաև ասել է, որ եվրոպական երկրները իրենց գործողություններով թուլացնում են Իրանի և ատոմային էներգիայի միջազգային գործակալության միջև քաղաքական գործընթացը, դիվանագիտական ջանքերը և համագործակցությունը։ Այս դիրքորոշումն այն դեպքում է, երբ ՄԱԿ-ի անվտանգության խորհուրդը ուրբաթ երեկոյան դեմ քվեարկեց Իրանի նկատմամբ պատժամիջոցների չեղարկման ժամկետը երկարաձգելու մասին բանաձևին։ Այսպիսով, դիվանագիտական համաձայնության բացակայության դեպքում Իրանի դեմ ՄԱԿ-ի պատժամիջոցները կվերականգնվեն պատժամիջոցներ, որոնք ըստ իրանցի պաշտոնյաների ունեն ավելի շատ հոգեբանական բնույթ, քան տնտեսական։
Հայաստանը գնալու է Ռուսաստանի հետ հարաբերությունների ամրապնման ճանապարհով, որոնք փոխակերպման փուլում են։ Քաղաքացիական պայմանագիր կուսակցության 7-րդ համաժողովի ժամանակ այս հայտարարությունն արեց Հայաստանի վարչապետ Նիկոլ Փաշինյանը։ Սա կառուցողական փոխակերպում է, և այս հենքի վրա Հայաստանը գնալու է Ռուսաստանի հետ հարաբերությունները ամրացնելու ճանապարհով, ասաց նա։ Փաշինյանը վստահեցրեց, որ Ռուսաստանի հետ քաղաքական երկխոսությունը շարունակելու է ակտիվ մնալ։ Բարեկամներ, իսկ ինչ վերաբերում է Հայաստանի և Չինաստանի միջև ռազմավարական գործընկերությանը, այս մասին լսենք մեր թղթակցի ռեպորտաժը Երևանից։
Պաշտպանության նախարարի այցը Չինաստան հաջորդեց վարչապետ Փաշինյանի այցին, որի շրջանակում Հայաստանի վարչապետի ու Չինաստանի նախագահի հանդիպման արդյունքներով երկու երկրների միջև ռազմավարական գործընկերություն հաստատվեց։ Հայ փորձագետներն առհասարակ արևելյան ուղղությամբ Հայաստանի ակտիվ քայլերը կարևորում են ոչ միայն տնտեսական, այլև քաղաքական տեսանկյունից։ Արևելագետ Սերգեյ Մելքոնյանը սա Հայաստանի խաղաղության օրակարգին հավելյալ աջակցություն է դիտարկում։
Չինաստանի ուղղությամբ Հայաստանը փաստացի ընդհանրապես բալանս է փորձում ստեղծել, այն առումով, որ Հայաստանը մնացել է միակ երկիր տարածաշրջանում, ով չուներ ռազմավարական համագործակցության մակարդակ Չինաստանի հետ։
Փաշինյանի Չինաստան այցին հաջորդեց պաշտպանության նախարարի այցը, որի շրջանակում Պապիկյանը հանդիպել Չինաստանի պաշտպանության նախարար ծովակալ Դուն Ցյուզոնի հետ։ Զրուցակիցները կարևորեցին բարձր մակարդակով հարաբերություն տարբեր, այդ թվում պաշտպանության ոլորտում։ Պապիկյանը Պեկինում մասնակցեց նաև Սիանշանի 11-րդ համաժողովին միտված անվտանգային գործակցությանը և մեխանիզմներին գլոբալ հարավի զարգացմանը։ Պաշտոնական հաղորդագրության մեջ այլ մանրամասներ չկան, սակայն փորձագետներն այցը գնահատում են և երկկողմ պաշտպանական գործակցությունը զարգացնելու և միջազգային անվտանգության հարցերում ներգրավվածությունն ավելացնելու փորձ։ Ընդ որում, արևելագետ Արմեն Պետրոսյանի խոսքով, արևելյան ուղղությամբ գործակցությունը հակասության մեջ չէ արևմուտքի հետ քայլերին, սա ասում է առաջին հայացքից գուցե տարօրինակ է, բայց օրինաչափ։
Այն ինչ որ տեղ է ունենում աշխարհում այսօր տարբեր տարածաշրջաններում առանձին պետությունների արտաքին քաղաքականության վերանայման համատեքստում նաև, այդ ամբողջը տեղավորվում է ներկայիս աշխարհակաղական փոփոխությունների հետ, այսինքն բոլոր պետությունները, բոլոր տարածաշրջանները դիվերսիֆիկացնում են իրենց կապերը, ընդլայնվում են փոխկապակցության հնարավորությունները և փորձում են ապագայի արդեն աշխարհակարգի տրամաբանության մեջ իրենց տեղը և դերը ունենալ։
Արևելագետ Սերգեյ Մելքոնյանը պաշտոնական Երևանի հայտարարած բալանսավորված ու բալանսավորման քաղաքականության համատեքստում ընդգծում է հենց այս բալանսը տնտեսական ու քաղաքական ուժային կենտրոնների միջև, որոնք կարող են և գլոբալ, և տարածաշրջանային մակարդակով ազդել տարբեր գործընթացների վրա։
Հետևաբար, եթե Հայաստանը կընկել է ռազմավարական համագործակցության պայմանագիր միացյալ նահանգների հետ, հետևաբար նաև կարևոր է, որ այս ոլորտում բալանսը լինի ոչ միայն տարածաշրջանի մակարդակում, այլ նաև երկու կողմանի հարաբերությունների մակարդակում, և սա ցույց է տալիս, որ այո, Հայաստանում ընդունում են, որ կա կարիք առնվազն ստեղծել այլ ընտրանքներ և համագործակցել ոչ միայն երկու կողմանի զվաճապներում, այլ նաև բազմակողմանի։
Հայաստանի և Չինաստանի բարձրաստիճան պաշտոնյաների վերջերս տեղի ունեցած այցերը դիտարկվում են նաև պաշտպանական տեխնիկայի ձեռքբերման աշխարհագրությունն ընդլայնելու տեսանկյունից, ինչի մասին նախորդի խոսել էր նաև վարչապետ Փաշինյանը՝ համապարփակ անվտանգություն և դիմակայություն 2025 Երևանյան միջազգային համաժողովին, անդրադառնալով բանակի խնդիրներին, նրա ասելով, որևէ մեկը չի կարող վիճարկել Հայաստանի միջազգայինորեն ճանաչված ինքնիշխան տարածքը պաշտպանելու իրավունքը, դա անվիճարկելի է, եզրափակել էր վարչապետ Փաշինյանը։ Ժորժ Աբրահամյան, Իրանի հայրեն։
Տեհրանն է խոսում։ Իրանի Իսլամական Հանրապետության հայերեն ռադիոժամն եք լսում։